Welcome to the Voice of America in Burmese.
ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေစတင်ပါပြီ2018ခုနှစ်မတ်လ31ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ American ပြည်ထောင်စု Washington DC ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်စနေနေ့မနက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမမပြသစင်အောင်လဲကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအနောက်နိုင်ငံများပြားကတန်တမန်တွေကိုရုရှားနိုင်ငံကနှင်ထုတ်လိုက်ပါတယ်။မြန်မာဆိုရကဂျပန်ဆိုရစီကနေချေးမှုတွေအမေရိကန်ဒေါ်လာတန်ပေါင်း1100ကျော်ယူလိုက်ပါတယ်။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူမတွေပြည်ဆောင်ရတဲ့ဗတ်စကားမိလောင်မှုဘာကြောင့်ဖြစ်ရလဲဆိုတော့ကိုထိုင်းတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီမနေ့ထုတ်လွှင့်ပေးမဲ့သတင်းစာမားတွေကြရင်တော့ဒီသမရစေဦးဝင်းမြင့်ကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။အရင်ကာလုံထက်ဘလောက်ထူးခြားသွားပါသလဲ။
အမျိုးသားပြည်နယ်ဝန်ကြီးဖွဲ့ချုပ်ကဟိုကာလုံနဲ့ပတ်သက်ပြီးတော့ဟိုထဲထဲဝင်ဝင်တိတ်ပြီးတော့စဉ်းစားထားဖို့မပေါ်ဘူးပေါ့နော
်ဆွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညိုညိုတင်းကဘာကြောင့်အခုလိုပြောရတယ်လဲဆိုတာကိုမကြခင်မှာအပြည့်အစုံသိရပါမယ်ထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုသမားတွေမှတ်ပုံတင်နိုင်ရေးအခက်အခဲဖြစ်ရှင်းပေးဖို့အလုသမားဝင်ကြီးဦးသိန်းစွေကိုယ်တိုင်ထိုင်းနိုင်ငံကိုသွားခဲ့ပါတယ်သူအနေနဲ့အလုသမားတွေရဲ့အခက်အခဲကိုဘယ်လောက်ဖြစ်ရှင်းပေးနိုင်ခဲ့တယ်လဲဆိုတာကိုလည်းသိရပါမယ်တခါအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုကဗီယက်နမ်နဲ့အိန္ဒိယနိုင်ငံတွေအတွက်ကုန်သွယ်ရေးအမျက်ထွက်ဖို့အခြေအနေဖြစ်နေသလားဆိုတဲ့သုံးသပ်ချက်ဆောင်းပါးတွေကိုလည်းထုတ်လွှင့်ပေးဦးမှာပါနောက်ပိုင်းကျရင်တော့ဒီအပတ်စဉ်အမျိုးသမီးကဏ္ဍစိတ်ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ရပါမယ်အရင်ဆုံးတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိမ်းနဲ့မမရသဇင်အောင်တို့ကအခြေညာပေးကြပါမယ်ရှင
်အနောက်နိုင်ငံတွေကမိတ်ဆွေမဆန်တဲ့တန်တမန်များပြားကိုနိုင်ငံတွေကနေထွက်တော်ဖို့ရုရှားနိုင်ငံကညွှန်ကြားထားပါတယ်ရုရှားတန်တမန်တွေကိုအနောက်နိုင်ငံတွေကနှင်ထုတ်တဲ့ပေါ်တတုံ့ပြန်တဲ့အနေနဲ့ရုရှားဘက်ကလည်းအခုလိုလုပ်ဆောင်တာပါအဲ့ဒီအထက်မှာပြည်တွင်းတန်တမန်အခြေအတွက်ကအများဆုံးဖြစ်ပုံရပါတယ်ရုရှားနိုင်ငံဆိုင်ရာပြည်တွင်းတန်ရုံကတာဝန်ထမ်းအခြေအတွက်ကိုပြည်တွင်းနိုင်ငံဆိုင်ရာရုရှားတန်ရုံကတာဝန်ထမ်းအခြေအတွက်တိုင်းတလာတွင်းလျှော့ချဖို့ရုရှားနိုင်ငံဆိုင်ရာဗြိတိသျှတန်မှတ်ကြီးကိုရုရှားကပြောထားပါတယ်။အမေရိကန်တန်တမန်အယောက်60ကိုနှင်ထုတ်လိုက်ပြီးစိန့်ပီတာစဘတ်ကအမေရိကန်ကောင်စီဝင်ရုံးကိုပိတ်ပစ်ဖို့ရုရှားကညွန်ကြားပြီးတဲ့နောက်ပြန်မှာပဲတခြားအနောက်နိုင်ငံတွေကတန်တမန်တွေကိုလည်းထွက်သွားခိုင်းတာပါ။မော်စကိုမြို့လေကောင်ကရုရှားနိုင်ငံသားရေးဌာနရုံးကိုဂျာမနီ၊နယ်သာလန်၊ယူကရိန်း၊ပြင်သစ်၊အီတလီ၊ပိုလန်၊ခရိုအေးရှား၊ဘယ်လ်ဂျီယမ်၊ဆွီဒင်၊ဩစတြေးလျ၊ကနေဒါနဲ့ချက်သမရနိုင်ငံတို့ကတန်မှတ်ကြီးဒါမှမဟုတ်ဒုတိယတန်ကြီးကဲတွေရဲ့ကားတွေဝင်သွားကြတာတွေတွေ့ရပါတယ်။ဒီတော့ဒီမှာပဲရုရှားကအသစ်ထုတ်လုပ်ထားတဲ့တိုက်ချင်းပစ်ပဲထင်းတုံးကြီးကိုတောက်ကြနေမှာနှစ်ကျင်းပစ်လို့ဆန်းသတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကထွတ်တာမှရေးပါတယ်။ Samet လို့ခေါ်တဲ့အဲ့ဒီတုံးကြီးပစ်လို့တာကိုရယူထားတဲ့ဗီဒီယိုကိုလည်းတင်ထားပါတယ်။အခုနောက်ဆုံးတိုက်ချင်းပစ် ICBM တုံးကြီးတွေကိုဆိုဗီယက်ခေတ် VO Voda တုံးကြီးတွေနေရာမှာအစားထိုးသွားမှာဖြစ်ပါတယ်
။ Syria နိုင်ငံမှာကြာသပတေးနေ့ကလမ်းဘေးဘုံးပေါက်ကွဲမှုကြောင့် American ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ဝင်American လူမျိုးတဦးနဲ့ British လူမျိုးတဦးတို့တိုက်ဆုံးခဲ့တယ်လို့ American အစိုးရကပြောပါတယ်။ဒီပေါက်ကွဲမှုက Syria မြောက်ပိုင်း Manbij မြို့မှာဖြစ်ပွားခဲ့တာလို့အမည်မဖော်လိုတဲ့ American အစိုးရအရာရှိနှစ်ဦးက Reuters သတင်းဌာနကိုပြောခဲ့ပါတယ်။အစိုးရပိုင်းကထုတ်ပြန်တဲ့သတင်းတွေမှာ American စစ်တပ်ကဘယ်မှာဘုံပေါက်ကွဲတယ်ဆိုရရဲ့တိုက်ဆုံးသူတွေရဲ့နာမည်နဲ့ဘာလူမျိုးဖြစ်တယ်ဆိုတာကိုမဖော်ပြပဲတေဆုံးသူတွေဟာအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ပဲပြောပါရယ်ဒီတိုက်ခိုက်မှုမှာဘယ်သူကတာဝန်ရှိတယ်ဆိုတာကိုတော့မသိရသေးပါဘူးအမေရိကန်တပ်ဖွဲ့တွေတပ်ဆွဲထားတဲ့ Manbij မြို့ဟာ IS စစ်သွေးကျွားတို့အခိုင်အမာတပ်ဆွဲထားတဲ့နယ်မြေဖြစ်ပြီးသမ္မတ Trump ကအမေရိကန်တပ်တွေကိုမကြခင်ပြန်ရုပ်သိမ်းမယ်လို့ပြောပြီးတည့်ရက်အကြာမှာဒီပောက်ကွဲမှုဖြစ်ပွားခဲ့တာပါ
အစ္စရေးနဲ့ဂါဇာကမ်းပေါင်းဒေသနယ်စပ်တလျှောက်မှာအစ္စရေးလူမျိုးရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တောက်ကြာနေကပါလက်စတိုင်းလူမျိုး900000ထဲမှနေသေဆုံးပြီးရာပေါင်းများစွာဒဏ်ရာရသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။မကြသေးခင်နှစ်တွေအတွင်းနယ်စပ်တလျှောက်မှာဆန္ဒပြပွဲတွေကအကြီးအမားဆုံးတစ်ခုနဲ့ရုံးဝန်ဆက်ခတ်အခြေအနေကိုပြုခွဲဖို့အဓိကရုံးနေနေရင်းနီးလန်းတွေကိုလူမျိုးရေးတပ်ဖွဲ့တွေကအသုံးပြုခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းလူမျိုးတွေနယ်စပ်ကိုချဉ်ကပ်ခဲ့ကြတာနဲ့အမျှရုံးဝန်ဆက်ခတ်အခြေအနေတွေဖြစ်ခဲ့တာပါ။ကြောက်ခဲတွေနဲ့ပြစ်ပေါက်ပြီးမီးရှို့တာတွေမော်တော်ကားတာယာတွေကိုတွန်းလှိမ့်လွတ်တဲ့အဓိကလုံဆော်သူတွေကိုတုံ့ပြန်လုံဆောင်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါတယ်။လူမှုဆန္ဒပြပွဲတွေကိုအကောက်အွယ်ယူပြီးစစ်သွေးကြော်တွေကတိုက်ခိုက်ဖို့ကြိုးစားတယ်လို့လည်းအစ္စရေးစစ်ဘက်ကဆွဆဲပါတယ်။အစ္စရေးတပ်ဖွဲ့တွေဟာကြီးစံအစ်စ်တွေရာဘာအုပ်ထားတဲ့တမ်မဏီလုံးတွေမြေယူပုံးတွေတုံးပြီးပြစ်ခတ်တာကြောင့်ပါလက်စတိုင်း15ရောက်တဲ့မနေ့တေဆုံးပြီး1400လောက်ဒဏ်ရာရတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။အဲ့ဒီအထက်မှာကြီးအစ်စ်ထိလို့ဒဏ်ရာသူ950ကျော်ပါတယ်လို့လည်းပြောပါတယ်။ဒီဖြစ်ရဟာပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဂါဇာဒေသမှာပ ီကရက်နှစ်စောင်းအောင်ရာဒီကရက်ကဆိုရင်တည်ဆုံးတန်ရသူအများဆုံးဖြစ်ရပါ။ဂါဇာကမ်းတော်ဒေသအခြေအနေကိုဆွေးနွေးဖို့တောက်ကြနေညနေပိုင်းမှာတကပိတ်ဆွေးနွေးပွဲတစ်ခုလုပ်မယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီကပြောထားပါဗ
ျ။လွန်ခဲ့တဲ့နှစ်ကဖလော်ရီဒါပြည်နယ်က night club တစ်ခုမှာတနက်နေ့ပြည်လို့လူ49ဦးတည်ဆုံးခဲ့မှုမှာတရခန်ရဲ့ဇနီးဖြစ်သူကိုတိုက်ခိုက်မှုမှာပူပေါင်းပါဝင်တယ်လို့ဆွဆွဲထားတာနဲ့ပတ်သက်ပြီးဇနီးဖြစ်သူမှာအပြစ်မရှိကြောင်းတွေးရတယ်လို့တရားရုံးကပြောပြီးတရတီလွတ်ပေးလိုက်ပါတယ်။အသက်32နှစ်အရွယ်နူးဆာမန်ကိုအကြမ်းဖက်လို့ရအားပေးကူညီတယ်။တရားစီရင်ရေးမှာအနောက်ရှက်ပြုတယ်။တရားရေးအရာရှိတွေကိုအထင်မှားစေတဲ့ဖြည့်ရှင်းချက်တွေပေးတယ်ဆိုရက်ပြစ်မှုတွေနဲ့ဆွဆွဲခဲ့တာဖြစ်ပြီးပြမှုသာထင်ရှားခဲ့ရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်တသက်တကျွန်းကျခံရမှာဖြစ်ပါတယ်။အဖွဲ့ဝင်12ဦးပါတဲ့တရားသူကြီးအဖွဲ့ကဆာမန်မှာအပြစ်မရှိကြောင်းတွေးရတဲ့အတွက်ဆွဲဆိုထားတဲ့အမှုအလုံးကတရတီလွတ်ပေးလိုက်ပါပြီ။ဆာမန်နဲ့သူ့မိသားစုကပြစ်ခတ်မှုမှာတိတ်ဆုံးခဲ့သူတွေအတွက်အမြဲတမ်းဝမ်းနည်းနေမှာဖြစ်ပြီးအပြစ်မရှိတဲ့သူတယောက်အမှုကဂွင်းလုံးချွတ်လွတ်မြောက်တာကိုတော့ဝမ်းသာမိတယ်လို့ပြောခဲ့ပါတယ်။
UAE American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြန်ထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးခိုင်းယူနိုင်ပါတယ်ခင်ဗျာ။
ဒီကနေ့စနေနေ့ဖက်တရင်များကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။ဂျပန်နိုင်ငံကနေမြန်မာနိုင်ငံကချေးငွေအမေရိကန်ဒေါ်လာတန်ပေါင်း1100ကျော်ပေးမဲ့သဘောတူညီချက်တစ်ရပ်ကိုနှစ်ဖက်တာဝန်ရှိသူတွေမလ29ရက်နေ့ကသဘောတူလက်မှတ်ရေးထိုးကြပါတယ်။စုစုပေါင်းစီမံကိန်း၄ခုအတွက်ဂျပန်ကငွေထုတ်ချေးမဲ့သဘောတူညီချက်ကိုမြန်မာနိုင်ငံဆိုင်ရာဂျပန်တန်ရုံးတန်မှုမစ်တိုမိုကိုယိုရှိဟီရိုနဲ့စီမံကိန်းနဲ့ဗန္ဒာယုဝန်ကြီးဌာနဒုတိယဝန်ကြီးဦးမွန်မောင်ဝင်းတို့ကြားနေပြီးတော့မှလက်မှတ်ရေးထိုးတာပါ။ဆောင်ရွက်မဲ့စီမံကိန်းတွေကတော့ဆိုင်ပြိုးကဏ္ဍဝင်ငွေတိုးတက်ရေးစီမံကိန်းအတွက်ဒေါ်လာတန်ပေါင်း280ကျော်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအတွက်ဗန်နာငွေဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအဆင့်နှစ်အတွက်ဒေါ်လာတန်ပေါင်း140ကျော်။အိုးအိမ်ဆိုင်ရာဗန်နာငွေဖွံ့ဖြိုးတိုးတက်ရေးအတွက်ဒေါ်လာတန်ပေါင်း140ကျော်နဲ့ရန်ကုန်မန္တလေးရထားလမ်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအဆင့်နှစ်အတွက်ဒေါ်လာတန်ပေါင်း930ကျော်အတည်ပြုဖြစ်ပါတယ်။ဒီချင်းငွေတွေကိုအတိုးနှုန်းဘလောက်နဲ့ဘယ်နှစ်အတွင်းပြန်လည်ပေးဆက်ရမယ်စတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။2019ခုနှစ်စက်တင်ဘာလ30ရက်နေ့ထိဆိုရင်မြန်မာနိုင်ငံကနေပြည်ပကချေယူထားတဲ့ပြည်ပကျွေးမီစုစုပေါင်းဟာအမေရိကန်ဒေါ်လာတန်ပေါင်း9600လောက်ရှိတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလလွှတ်တော်အစည်းအဝေးတစ်ခုတွင်စီမံကိန်းနဲ့ဗန်ဒါရေးဝန်ကြီးဦးကျော်ဝင်းကပြောထားပါတယ်။ဂျပန်နိုင်ငံကပေးတဲ့ချေးငွေအများအပြားအတိုးနှုန်းလိမ့်တာကြောင့်မြန်မာနိုင်ငံကယူထားတဲ့ပြည်ပကျွေးမီတွေလည်းဂျပန်စီကနေယူထားတာအများဆုံးဖြစ်ပါတယ
်။မလ30ရက်နေ့မနေ့2နာရီလောက်ကထိုင်းနိုင်ငံဘန်ကောက်မြို့ကမင်းဆောက်ကိုလာတဲ့ခရီးသည်တင်ဘတ်စကားမီးလောင်ရမှာမြန်မာရွှေပြောင်းလုံသမား20တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေပြုလုပ်ခဲ့ပါတယ်။ဘတ်စကားမီးလောင်နှုန်းကလမ်းချေနေလဲကောင်းပြီးကားတိုက်မှုလည်းမရှိခဲ့ဘူးလို့ Tech KI အုပ်ချုပ်ရေးမှူး Charonet ကပြောပါတယ်။ကားအခြေအနေဆက်ချို့ရွံ့တာဒါမှမဟုတ်ကားကိုမစင်မချင်မောင်းလို့ဖြစ်နိုင်တယ်လို့ပြည်နယ်တည်ယူပို့ဆောင်ရေးယုံကအမှတ်ချက်ပေးပါတယ်။ကားပေါ်မှာတင်ဆောင်နိုင်တဲ့လူကြီးထက်ပိုမိုတင်ဆောင်လာတယ်လို့လည်းသိရပါတယ်။ကားမီးလောင်တာကနေလွမြောက်လာသူတွေကိုမေးကြည့်တော့မီးကကားအလေကဆလောင်တာဖြစ်လို့ကားနောက်ပိုင်းကလူတွေထွက်ပြေးချိန်မရပဲပိတ်မိတိတ်ဆုံးတာလို့ပြောတယ်လို့ဆိုပါတယ်အခင်းဖြစ်တဲ့နေရာကိုမဲဆောက်မြို့မြန်မာအလုသမားတန်အရာရှိကိုစေလွတ်ထားပြီးထိုင်းနိုင်ငံတက်ဆိုင်ရာအာဏာပိုင်များနဲ့ဆက်သွယ်ညှိနှိုင်းကလိုအပ်တာတွေကိုဆောင်ရွက်ပေးနေတယ်လို့သိရပါတယ်
ကိုရီးယားကျွန်းဆွယ်ရေးနိုင်ငံရေးရပြည်လည်မှုတစ်ခုရအောင်လှုပ်ဆောင်သွားဖို့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားပြန်လည်ကတိကဝတ်ပြုလိုက်ကြပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့အထူးကိုယ်စားလှယ်ရန်ကြီးချီနဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့တောက်ကြနေကဆိုးမြူတော်သမ္မတအင်ဂျာတို့မှတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဲ့လိုကတိပြုလိုက်ကြတာပါ။ရန်ကြီးချီဟာတရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီပေါ်လစ်ဘူရိုအဖွဲ့ဝင်တူဖြစ်တယ်လို့ပါတီရဲ့နိုင်ငံခြားရေးရဗဟိုကော်မတီအထွေထွေဦးစည်းရုံးရဲ့အကြီးအကဲလည်းဖြစ်ပါတယ်။သူခီးစဉ်ရဲ့ရည်ရွယ်ချက်ကနိုင်ငံခေါင်းဆောင်တွေကြားရရှိထားတဲ့သဘောတူညီချက်ကိုအကောင့်ထည့်ဖို့နဲ့နိုင်ငံဆက်ဆံရေးနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးပိုကောင်းလာစေဖို့ဖြစ်တယ်လို့ရန်ကြီးချီကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝင်းရဲ့တရုတ်ကြီးစင်နဲ့ပတ်သက်ပြီးတော့လေရန်ကြီးချီကတောင်ကိုရီးယားသမ္မတကိုပြောပြခဲ့ပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးကိုတရုတ်နိုင်ငံကကာလာရှိကြထောက်ခံလာတာဖြစ်ပါတယ်လို့ပြောပါတယ်ခင်ဗျာ
။
Now, so yeah, then we go to the day and Mamia the Siano Jinya Big Air Washing. VOA Akutole Murigo, Burmese.voanews.com, Yamawai website Bomhalin Nasan Langalo, VOA Yamawai Facebook Anil, Taya told him Bini Varishin. Akura Drin Samari Bagulebaume, Damra de Uinye, Damra Dawin Sajin, Tansang Nini Mabe, Pinsin Puzi like day, Amuda Gagwein, Longjoy Gansi, Jango, Hinsong, Dimja Jamari. မြန်မာနိုင်ငံရဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအရေးပေါ်ကိစ္စတွေကိုတိုင်ပင်ဆွေးနွေးရမယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုပြင်ဆင်ဖွဲ့စည်းလိုက်တာပါ။အဖွဲ့ဝင်ဆက်တယောက်ပါဝင်တဲ့အခုကာလုံကအရှင်ကာလုံထက်ပါထူးခြားသွားပါတယ်လေ။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါရဲ့ရှင်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေပုံမ
ော်ပြထားတာပါသမရဦးဝင်းမြင့်ပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်တဲ့ကာလုံထဲမှာတော့ NLD ပါတီက၄ဦးတက်မတော်ဘက်က6ဦးနဲ့အတူပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အရင်ကပြည်ကံမျိုးပါတီခေါင်းဆောင်ဟောင်းဦးတီခွန်မြတ်လည်းပါဝင်ပါတယ်ဦးတီခွန်မြတ်ကိုသူရဦးရွှေမန်းရဲ့အကြံပေးချက်အရတင်းညှောက်လိုက်တာလို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာပါဒါကြောင့်ကာလုံထဲမှာ NLD ပါတီရဲ့အင်အားပိုနှဲသွားသလိုဖြစ်သွားပါတယ်ဒါပေမဲ့ NLD အစိုးရကတော့ကျန်နေသေးတဲ့နောက်ထပ်3နှစ်တာတက်တန်းအတွင်းမှာလဲကာလုံအစည်းအဝေးကိုခေါ်ဖို့အလားအလာနေတယ်လို့သုံးသပ်သူကရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းဖြစ်ပါတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဟိုကာလုံနဲ့ပတ်သက်ပြီးတော့ဟိုထဲထဲဝင်ဝင်တိတ်ပြီးတော့စဉ်းစားထားဖို့မပေါ်ဘူးပေါ့နော်ပြီးခဲ့တဲ့တက်တန်းနှစ်နှစ်မှာကလည်းပဲကာလုံကိုခေါ်ခဲ့တာမဟုတ်ဘူးဆိုတဲ့အခါကျတော့အာလာမဲ့တက်တန်းအတွင်းမှာလည်းပဲပေါ့နော်ထူးခြားတဲ့ကိစ္စရှိဘူးဆိုရင်ဟိုကလုံးခွန်မေလို့ကျမတို့မထင်ဘူးပေါ့လေအဲ့ဒီတော့ဟိုဒီဥတီခွန်မြတ်အာရောက်သွားခြင်းဟာဒီကလုံးနဲ့ဥတီခွန်မြတ်ပါသွားခြင်းအဖြစ်ပေါ့နော်သိပြီးတော့ပေါ့နော်ဟိုထူးခြားတဲ့နိုင်ငံရေးအကြောင်းလဲဟိုဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့တော့ဘာကြောင့်လဲဆိုတော့အစကတည်းကကနေဒီရဲ့ဥချွေရေးဆိုင်ရာမူဝါဒမှာကဒီလူသားပြန်လဲတင်ပြရေးလို့ပြောတော့လဲပဲပေါ့နော်ဒီကလုံးကိုဟိုမခေါ်ဘဲနဲ့တိုင်းပြည်ကိုအုပ်ချုပ်နိုင်တယ်လို့ဟိုယုံကြည်ထားပုံရတယ
်လေ NLD အစိုးရတက်လာချိန်တုန်းကဖွဲ့စည်းခဲ့တဲ့ကာလွန်ကောင်စီထဲမှာသမရဟောင်းဦးထင်ကျော်နိုင်ငံရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်အပါအဝင် NLD ပါတီနဲ့တက်ဆိုင်သူ5ဦးပါဝင်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ကခန္ဓာနိုင်တဲ့ကိုယ်စားလှယ်က6ဦးရှိတာကြောင့်ကာလွန်အစည်းအဝေးကိုခေါ်ပြီးမဲခွဲခဲ့ရင် NLD ဘက်ကရှုံးနေမယ်ဆိုတဲ့အမြင်တွေရှိထားကြတာပါဒါပေမဲ့အမျိုးသားပြန်လည်တင့်မြင့်ရင်းနဲ့တိုင်းပြည်ပြဿနာတွေကိုငင်းခုန်ဆွေးနွေးတဲ့နေရာတစ်ခုအဖြစ်ကာလုံအစည်းအဝေးကိုခေါ်ယူခြင်းအဖြစ်တိုင်းပြည်အတွက်အကျိုးရှိလာနိုင်တယ်လို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်
အဲ့တော့တကယ်တမ်းပြောရင်တော့သမရဦးထင်ကျော်လက်ထက်ကာလုံရဲ့နှစ်ဖက်အားများကြီးအနေထားတဲ့တော့သမရဦးဝင်းမြင့်ဦးဆောင်တဲ့ဒီကာလုံမှာကအားများကြီးနည်းနည်းလျှော့သွားတယ်လို့သုံးသပ်လို့တော့ရတယ်ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဘကလုံးကောင်စီအစည်းအဝေးမှာတက်မတော်ကောင်စီဝင်တွေကအများစုရထားပေမဲ့လည်းပဲလာမယ့်၃နှစ်အတွင်းမှာကာလုံးကောင်စီအစည်းအဝေးကိုလုံးတင်တယ်လို့မြင်တယ်လက်ရှိအငြင်းငြင်းရေးအကြက်တဲ့ဖွဲ့စည်းပုံခြေကံဥပဒေအကြက်တဲ့စီးပွားရေးအကြက်တဲ့နောက်အာဂရိလိုက်စားမှုတိုက်ချက်ရေးဒီလိုစိန်ခေါ်မှုအကြက်တဲတွေကိုကာလုံးအစည်းအဝေးမှာတော့ကြည်ကြည်ပြန့်ပြန့်အကျိန်တွေညှိနှိုင်းဆွေးနွေးပြီးတော့အရက်ဘက်ခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေကြားမှာယုံကြည်မှုနားလည်မှုဥပဒေဆောင်ရွက်မှုကိုပြည့်တည်နိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအလားအလာကောင်းနေပေါ်ထွက်လာနိုင်တယ်လို့ကျွန်တော်ကမြင်တယ
်။သမရသည့်ဥဝင်းမြင့်လက်ထက်မှာလုပ်ငန်းတွေအရင်ကထက်ပိုပြီးတွက်လက်လာနိုင်တယ်ဆိုပေမဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေကိုတော့မမျှော်လင့်နိုင်သေးဘူးလို့ဒေါညိုညိုသိန်းကမြင်ပါတယ
်။ကိုမွေရင်ပြောရမယ်ဆိုရင်တော့သမရကြီးဥဝင်းမြင့်တက်လာခြင်းအဖြစ်ပေါ့နော်။ဒီသမရဟောင်းဦးထေကျော်တက်ဆက်လို့ရှိရင်တော့လုပ်ငန်းတွေပိုပြီးအတက်လက်များဆန်လာလိမ့်မယ်လို့ဟိုမျှော်လင့်နေပေါ့နော်ဒါပေမဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေကိုဖြစ်မလာနိုင်ဘူးဘာကြောင့်လဲဆိုတော့နိုင်ငံကိုတကယ်ဦးဆောင်တာကတော့အောင်ဆန်းစုကြည်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဒီသမ္မတပြောင်းလုံနေတော့ကျမတို့ဟိုထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေရှိလာမယ်လို့တအားကြီးကျမတို့မျှော်လင့်ထားလို့မရအောင
်အခုပြန်လည်ဖွဲ့စည်းလိုက်တဲ့ကာလုံထဲမှာသမ္မတဦးဝင်းမြင့်ဒုသမ္မတတွေဖြစ်တဲ့ဦးမြင့်စွေနဲ့ဦးဟန်ရီဘန်တီယူပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်မျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းတက်မတော်ကဝေဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းတက်မတော်ကခံထားတဲ့ပြည်ထရေးဝန်ကြီးကာကွယ်ရေးဝန်ကြီးနဲ့ နေစာရေးရာဝန်ကြီး၁၂ဦးပါဝင်တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြခဲ့တာပါရှင်။အခုတစ်ခါတော့ဒီထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအရေးဘက်ကိုလှည့်ပါဦးမယ်။ထိုင်းနိုင်ငံမှာအလုလုနေကြတဲ့ရွှေပြောင်းအလုသမားတွေအလုလုခွင့်မှတ်ပုံတင်ဖို့အတွက်မတ်လ31ရက်နေ့ကိုနောက်ဆုံးသတ်မှတ်ထားပါတယ်။ဒါပေမဲ့ဒီမြန်မာရွှေပြောင်းအလုသမားတွေအနေနဲ့နောက်ဆုံးသတ်မှတ်ရက်အမီမှတ်ပုံတင်နိုင်ဖို့အခက်အခဲဖြစ်နေတာအပါအဝင်တခြားအလုသမားရေးကိစ္စတွေကိုဖြည့်ဆင်းနိုင်ဖို့အတွက်မြန်မာအလုသမားဝင်ကြီးဦးသိန်းစွေဟာထိုင်းနိုင်ငံကိုမတ်လ28ရက်နေ့ကနေပြီးတော့30ရက်နေ့ထိတွားခဲ့ပါတယ်။ထိုင်းအလုသမားဝင်ကြီးဌာနတာဝန်ရှိသူတွေအပြင်မြန်မာရွှေပြောင်းအလုသမားအရေးလှုပ်ရှားသူတွေဒီနဲ့အဖွဲ့အစည်းတွေနဲ့လည်းဝင်ကြီးဦးသိန်းစွေတွေ့ဆုံခဲ့ပါတယ်။သူခီးစဉ်တွင်မှဒီမြန်မာအလုသမားဝင်ကြီးအနေနဲ့မြန်မာရွှေပြောင်းအလုသမားတွေအရေးကိုဘယ်လောက်များဆောင်ရွက်ပေးနိုင်ခဲ့ပါသလဲ။ထိုင်းခြေဆိုင်သတင်းတောက်မအေးမှဆက်ပြီးပြောပြပါမယ်ရှင
်။ထိုင်းနိုင်ငံမှာအလုရှင်နဲ့နိုင်ငံခြားသားအလုသမားတွေမလကုံနောက်ဆုံးထားပြီးတရားဝင်စည်းရင်းတင်သွင်းဖို့ရပ်ပိုင်းသာလိုတော့တဲ့အချိန်မှာလာရောက်စည်ရင်ပေးကြတဲ့သူတွေများများလာနေပြီးတချို့အလုသမားတွေကတော့ညအိပ်ဆောင်ပြီးမှတ်ပုံတင်ကြပေမဲ့တိမ့်နဲ့ချီပြီးကြံနေတဲ့အလုသမားတွေကတော့အချိန်လုံလောက်မှုမရှိခဲ့ပါဘူး။ဒီအတွက်ထိုင်းအလုသမားဝင်ကြီးဌာနနဲ့တွေ့ဆုံညှိနှိုင်းဖို့အတွက်မြန်မာအလုသမားဝင်ကြီးဦးသိန်းစွေထိုင်းနိုင်ငံကိုလာရောက်ခဲ့တာပါ။ဒီခရီးစဉ်အတွင်းမှတ်ပုံတင်ရမယ့်ရက်ကိုနောက်ထပ်အချိန်ပေးဖို့အတွက်ထိုင်းအလုသမားဝင်ကြီးဌာနကိုဆွေးနွေးမှုတွေရှိခဲ့တယ်ဆိုပြီးမြန်မာတန်ယုံကလုပ်တဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရှေ့နေဦးအောင်မျိုးတန်းကပြောပြပါတယ်။
အခုမှ9သိန်းကျော်လောက်လောက်ရသေးဆိုရင်လို4သိန်းလောက်ကျန်နေတဲ့သဘောရှိတယ်။ဒါကြောင့်မို့အခုဒီလုပ်ငန်းရှင်တွေကိုရှော့ပြီးတော့အတက်နဲ့ဆုံးဒီအ мян ဆောင်ရွက်ပေးနိုင်အောင်ဒါမျိုးတွေပြောပါတယ်။နောက်ပြီးတော့တကယ်လို့များရက်ကျော်သွားရင် over sale ဆိုတဲ့ခေတ်ကမျိုးတွေမှာလည်းအရင်လိုတရက်900ဆိုတဲ့နှုန်းမဖြစ်ပဲနဲ့ဖြစ်နိုင်ရင်ဒီအရက်တွေကိုဟိုငွေကောက်ခံခြင်းမရှိဘဲနဲ့ဆောင်ရွက်ပေးဖို့ဆိုတော့ဒါတွေလည်းပြောပါတယ်။အင်္ဂလိပ်လိုကလည်းတင်ပြတယ်သူလည်းမှတ်သွားတယ်ဒါကိုလည်းတောင်းဆိုမယ်ဒီဟာအရေးကြီးတဲ့ခေတ်ဖြစ်တယ်လို့သူတို့ပြောပါတယ်။
ဟုတ်
ပြောပြီးတော့သူတို့တောင်းဆိုတယ်လို့အငြင်းသိရပါတယ်သူတို့ပြောတာကတော့ဒီဟာကိုဟိုရက်တမတမပူတာပဲဒီလိုဖြစ်စင်နေလူတွေကြာနေတယ်ဆိုတာဒီအထောက်ထားမဲ့နေဖြစ်ကုန်မဲ့အနေထားကိုရှိတာတမလို့ဒီတင့်တော်တဲ့အတိုင်းတာကူဒီဒီဟာကိုရက်တို့ပြပါဆိုတာတောင်းနေဆိုတော့အငြင်းသိရပါတယ
်ထိုင်းနိုင်ငံဘက်ကတော့စာမျက်နှာရှင်းမျက်နှာပါတဲ့စာတကောင်ထုတ်ပြန်ခဲ့ပြီးလောလောဆယ်လုပ်ငန်းရှင်တွေအနေနဲ့အလုပ်သမားတွေတန်နေသေးရင်ကြိုတင်သတင်းပေးပို့ထားဖို့အတွက်နှိုးဆော်ထားပါတယ်
ထိုင်းရဲ့ထိုင်းရဆွေးနွေးတဲ့စာအရာကတော့ခုနကပြောတဲ့အဲဒီ3လနောက်ပိုင်းမှာတိုးလို့ရအောင်ဆိုရင်လောဆယ်မှာမတိုးနိုင်သေးတဲ့အကြောင်းမို့ဟိုပါပေါ့အလုရှင်ကနေပြီးတော့အဲဒီအလုမဝင်းဌာနကိုလှမ်းပြီးတော့အဲအကြောင်းချမယ်သူ့မှာတော့လူတစ်ယောက်ရှိသေးတယ်အဲတော့အဲ့ဒါကိုဟိုမှတ်တမ်းတင်ထားပေးပါပြီးတော့မှအဲသတ်မှတ်ထားတဲ့ဒီအချိန်တွေမှာဝင်လို့ပါမယ်ဒါမျိုးနဲ့တင်ပို့ထားဖို့ဆိုပြီးတော့မနေ့ကအင်္ဂါစာဖတ်လိုက်ရပါတယ
်ဆ
ရာထုတ်တဲ့စာပါ
မြန်မာလူသမားဝင်ကြီးရဲ့ခီးစဉ်အတွင်းရှေ့ပြောင်းလူသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတချို့ကိုလည်းတွေ့ဆုံခဲ့ပါတယ်အလုသမားတွေရဲ့လက်တလောကြုံနေရတဲ့ပြဿနာတွေကိုအများဆုံးဖြေရှင်းမှုပေးနေတဲ့အလုသမားရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ AAC အဖွဲ့ကတော့အလုသမားဝင်ကြီးကိုတွေ့ပွင့်မရတဲ့အတွက်အလုသမားပြဿနာတွေကိုတင်ပြခွင့်မရလိုက်ဘူးလို့လည်းဆိုပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပြီးလက်ရှိမှာတော့မှတ်ပုံမတင်နိုင်သေးတဲ့မြန်မာလူသမားတိမ့်နဲ့ချီကျန်နေသေးတယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုနေကြပါတယ်ရှင်။
ဒါကတော့ထိုင်းခြေဆိုင်သတင်းတောက်မအေးမှသတင်းပို့ခဲ့တာပါရှင်။နိုင်ငံတကာသတင်းဆောင်မတွေကိုမဆက်ခင်မှာဒီကနေ့စနေနေ့ညဘက်ဓာတ်ရိုက်ဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင
်။ဆောရရှင်များရှင်အနာရီသွားတဲ့သမရပချိကျော်ရဲ့နေရာမှာအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်အစည်းအဝေးကနေလက်ကတော်သမရအဖြစ်နဲ့ရွေးချယ်တင်ပြလိုက်ပါပြီ။သမရတဲ့ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသည့်၍ပြည်သူ့ကြဝင်တွေကိုကြေပြိုစွာထမ်းဆောင်သွားပါမယ်လို့သမရတဲ့ဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VA သောတာရှင်တွေကရောသမရတဲ့ဦးဝင်းမြင့်အနေနဲ့တန်းကြီးကိုဘယ်လိုဥစားမှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမရဦးထစ်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လိုလုပ်ပိုင်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရတဲ့ကရောဘယ်လောက်ထိလုပ်ပိုင်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်လေ။အရေးသမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလားစတိလိကျတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3899လေးကိုဆက်သွယ်ပြီးတော့နိုင်တဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်တိုက်ရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမည်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာbabies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။မ ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဆောဒရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းစာမားတွေကိုဆက်ပါအောင်မယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမှာဒီသွင်းကုန်ကွန်တိုးကောက်ဖို့အတွက်အပြတ်အလန့်ကြေညာချက်တွေကြောင့်ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်နေချိန်မှာပဲတရုတ်ရဲ့အိမ်နီးချင်းဗီယက်နမ်ကအမေရိကန်ကိုပို့ကုန်တွေတိုးမြင့်တင်ပို့ရနိုင်ခြင်းရှိတာကြောင့်ကုန်သွယ်ရေးအမျက်ထွက်နိုင်ပါတယ်။ဒါပေမဲ့တရုတ်နဲ့အမေရိကန်ကြားမှာကုန်သွယ်ရေးတင်းမာမှုကြက်ကြောင့်တစ်ကမ္ဘာလုံးရဲ့ကုန်သွယ်ရေးကိုပါထိခိုက်နိုင်တဲ့အလားအလာတွေရှိနေတယ်လို့စီးပွားရေးပညာရှင်တွေကတုံ့တက်နေကြပါတယ်။သတင်းတော့ Ralph Jennings Taipei ကနေပေးပို့တဲ့သတင်းကိုဆက်ပြီးတော့တင်ပြပါအောင်မယ်ရှင်။ကုန်သွယ်ရေးမမျှတမှုကြောင့်တရုတ်နိုင်ငံကနေအမေရိကန်ကိုတင်ပို့တဲ့ဒေါ်လာဘီလီယံ60တန်ဖိုးကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်တိုးမြင့်မယ်လို့အမေရိကန်အစိုးရကဒီလဇန်ပိုင်းမှာကြေညာခဲ့ပြီးတဲ့နောက်တရုတ်ကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်တိုးကောက်မယ်လို့ချိန်ချောက်ခဲ့ပါတယ်။အခုလိုတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်နေချိန်မှာပို့ကုန်ကိုအားကိုးနေရတဲ့ဗီယက်နမ်နိုင်ငံအတွက်ကြားကအမျက်ထွက်နိုင်တယ်လို့ဟိုချီမင်းစီတီအခြေစိုက်စီးပွားရေးအကြံပေး Dezen Shira and Associates Company ကဒက်စတင်ဒေါဂတီကသုံးသပ်ပါတယ
် Let's say they went the more traditional route tensions kept escalating and more tariffs are slapped on Chinese products
အမေရိကန်ပြည်ထောင်စုကသွားနေကြလမ်းကြောင်းအတိုင်းပို့ပြီးသွားလေတင်မာမှုတွေပိုဖြစ်လာပြီးတရုတ်ကုန်ပစ္စည်းတွေပေါ်အခွန်တွေပိုကောက်ပါလိမ့်မယ်အဲလိုဆိုရင်ဗီယက်နမ်ပို့ကုန်ကဏ္ဍကတေချာပေါက်အကျိုးခံစားရမှာပါအမေရိကန်ကဗီယက်နမ်ပေါ်တော်တော်လေးနွေ့နွေ့ထွေးထွေးရှိတယ်လို့အမေရိကန်စီးပွားရေးလုပ်ငန်းတွေကလည်းဗီယက်နမ်မှာစီးပွားရေးလုပ်ဖို့စိတ်အားထက်သန်ကြပါတယ
်။အမေရိကန်ဟာဗီယက်နမ်ရဲ့ထိပ်တန်းပို့ကုန်နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်တုန်းကဒေါ်လာ48ဘီလီယံနီးပါးတန်ဖိုးကုန်ပစ္စည်းတွေကိုတင်ပို့ခဲ့ပါတယ်။1980ပြည့်နှစ်ပိုင်းလောက်ထဲကဗီယက်နမ်နိုင်ငံမှာရင်းနှီးမြှုပ်နှံသူတွေလာရောက်စီးပွားရေးလုပ်အောင်လို့ဆောင်ရွက်ခဲ့ပါတယ်။Ford Motor Car Company ဆက်ယုံ၊ကွန်ပျူတာချစ်တွေထုတ်တဲ့ Intel ဆက်ယုံတို့လိုဆက်ယုံကြီးတွေဗီယက်နမ်နိုင်ငံမှာရှိပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကြောင့်ဗီယက်နမ်နိုင်ငံရဲ့2018ခုနှစ်ပို့ကုန်တန်ဖိုးကဒေါ်လာ155ဘီလီယံကျော်ရှိတယ်လို့ဟန်နွိုင်းမျိုးကဗန်နာရေးဆိုင်ရာ SSI သုတေသနလုပ်ငန်းကပြောပါရယ်ဒီနှစ်ပထမ3လဘတ်ထဲမှာတင်ဗီယက်နမ်ရဲ့စီးပွားရေး9ရာခိုင်နှုန်းလောက်တိုးတက်ခဲ့ပါရယ်ဒီလိုအခြေအနေတွေကြောင့်အမေရိကန်နဲ့ကုန်သွယ်ရေးပြဿနာဖြစ်နေတဲ့တရုတ်နိုင်ငံအစားရင်းနှီးမြှုပ်နှံမှုအတွက်ဗီယက်နမ်ကိုမျက်စိကျနိုင်တယ်လို့လေ့လာသူတွေကပြောပါရယ်အရင်ကတရုတ်မှအခြေစိုက်ခဲ့တဲ့ကုမ္ပဏီတွေအနေနဲ့အမေရိကန်ရဲ့သွင်းကုန်တိုးမြင့်မှုကိုရှောင်နိုင်ဖို့ဗီယက်နမ်ကိုပြောင်းပြီးစီးပွားရေးလုပ်နိုင်တယ်လို့စင်ကာပူနိုင်ငံက CIMB ဘဏ်ရဲ့ပုဂ္ဂလိကဘဏ်လုပ်ငန်းစီးပွားရေးပညာရှင်ဆောင်ဆန်ဝွန်ကပြောပါရယ်တရုတ်နိုင်ငံကိုယ်တိုင်ကလည်းအမေရိကန်ကြောင့်ကုန်သွယ်ရေးထိခိုက်မှုကိုအဖတ်ဆင်နိုင်ဖို့တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးအဆင်ပြေအောင်ပိုလုပ်လာနိုင်ပါရယ်ဒီသတင်းမှတ်ချက်မှာပဲအိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာစီးမျဉ်းစည်းကမ်းတွေကိုရှော့ပေါက်ပေးမယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးကကတိပေးခဲ့ပါတယ်။အမေရိကန်အစိုးရကတရုတ်သွင်းကုန်တွေအပေါ်သွင်းကုန်ခွန်တိုးမြင့်ကောက်မယ်ဆိုတဲ့ကိစ္စမှာတရုတ်ကုမ္ပဏီထုတ်ကုန်တွေတက်တက်ပဲအကျုံးဝင်မှာလား။တခြားနိုင်ငံတွေကကုန်ချမ်းတွေကိုတုံးပြီးတရုတ်မှထုတ်လုပ်တဲ့ကုန်ပစ္စည်းတွေရောပါသလားဆိုတာကတော့ရှင်းရှင်းမသိရသေးပါဘူး။ဥပမာ electronic ပစ္စည်းတွေဆိုရင်နိုင်ငံစုံကကုန်ကြမ်းတွေကိုတုံးပြီးဆက်ယုံရှိတဲ့နိုင်ငံတွေမှာတက်ဆင်ကြတာမျိုးဖြစ်ပါတယ်။အဲဒါကြောင့်လိုအပ်တဲ့ကုန်ကြမ်းပံ့ပိုးရေးပိုင်းအားလုံးကိုထိခိုက်နိုင်တယ်လို့ဆောင်ဆန်ဝွန်ကပြောပါတယ်
။ I would say there will be all kinds of repercussion and implication just because of the very integrity.
ဒီနေ့ကဘာကြီးမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုစီးဆင်းမှုကတနိုင်ငံနဲ့တနိုင်ငံရောရှက်ဆက်နွယ်နေတာကြောင့်ကြရဲရိုက်ခတ်မှုမျိုးစုံရှိလာလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်။Apple ဖုန်းကိုပဲဥပမာကြည့်ပါတရုတ်နိုင်ငံမှာဖုန်းကိုဆင်နေဆိုပေမဲ့ဖုန်းထဲမှာပါတဲ့အစိတ်ပိုင်းတွေကဟိုနိုင်ငံဒီနိုင်ငံတွေစီကလာကြတာပ
ါ American ရဲ့သွင်းကုန်ခွန်တိုးမြင့်မှုကိုခံရတဲ့တရုတ်လုပ်ငန်းတွေအနေနဲ့ကုန်ကြမ်းတွေကို Vietnam နိုင်ငံကိုစိတ်တင်ပို့ပြီးအဲ့ဒီမှာကုန်ထုတ်တာမျိုးလဲလုပ်နိုင်ပါတယ်တရုတ်ဟာ Vietnam ရဲ့ထိပ်တန်းကုန်သွယ်ပေးနိုင်ငံတစ်ခုဖြစ်ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြောင့်တစ်ကမ္ဘာလုံးရဲ့ဈေးကွက်တွေမတိမငိမ့်ဖြစ်ပြီးတော့ထိခိုက်နိုင်တယ်လို့စီးပွားရေးပညာရှင်တို့ကသုံးသပ်နေပါတယ်။ Australian နိုင်ငံ New South Wales တက္ကသိုလ်ကဂုဏ်နုဆောင်ပါမောက်ခကောက်တေယာကတော့ Vietnam တနိုင်ငံလုံးအပေါ်တော့တက်ရောက်မှာမဟုတ်ဘူးလို့ပြောပါတယ်
။ Disruption to trade shouldn't affect Vietnam overall but the entire way
ကုန်သွယ်ရေးပြဿနာက Vietnam တနိုင်ငံလုံးအပေါ်မှာတော့ထွန်းချုံတက်ရောက်မှုမရှိနိုင်ပါဘူး။ဒါပေမဲ့လည်းတကဘာလုံးကဒီကပ်နာပေါ်တုံ့ပြန်တဲ့နှိပေါ်မူတည်ပြီးဗီယက်နမ်ကိုလည်းအနေပါတော့ထိခိုက်မှုရှိနိုင်ပါတယ်။ဗီယက်နမ်ကမိဖက်နိုင်ငံတော်တော်များများနဲ့ပေါင်းပြီးကဘာကြီးမှတစားတဲ့ဖြည့်ထက်တဲ့ဝင်စံတန်ကြဆောင်ရွက်နေတာမို့လို့အလုံးထိခိုက်လာတဲ့ဆိုရင်တော့သူလည်းထိခိုက်ပါလိမ့်မယ်
။ကုန်သွယ်ရေးသဘောထားကွဲမှုတွေကြောင့်ကဘာစီးပွားရေးတိုးတက်မှုနှုန်းကိုနှေးကွေးစေနိုင်တယ်လို့လည်းသူကပြောပါတယ်ရှင်။ တော့ဒီအိန္ဒိယနိုင်ငံဘက်ကရောဘယ်လိုမျိုးကုန်သွယ်ရေးအမျက်ထွက်နိုင်တယ်လဲဆိုတော့ကြည့်အောင်ပါအမေရိကန်နဲ့တရုတ်နိုင်ငံကြားဒီကုန်သွယ်ရေးတင်းမာမှုဖြစ်နေတာကအိန္ဒိယပို့ကုန်တွေအတွက်တရုတ်ကဈေးကွက်ပိုဖွင့်ပေးတဲ့အခြေအနေဖြစ်လာစေဖို့အိန္ဒိယကုန်သွယ်ရေးကျွမ်းကျင်သူတွေကမျှော်လင့်နေကြပါတယ်ဒါအပြင်ဒီနှစ်နိုင်ငံကြားကုန်သွယ်ရေးကိုပို့ပြီးတော့မှဟန်ချက်ညီမျှတာအောင်လို့တရုတ်ကလှုပ်လာလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်ယူတီလီကနေအာယနာပါစရီချာပေးပို့တဲ့တင်းလှော်ကိုကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်
။ယူတီလီမျိုးတော်အပြင်ဘက်ကစီးပွားရေးအချက်အချာဂူရူဂရမ်မျိုးနယ်မှာလျှက်စစ်ပစ္စည်းအယောင်ဆိုင်ဖွင့်ထားတဲ့ဆန်ပက်ယာဒက်ကအယ်လီဒီနေချောင်းလို့တရုတ်ပစ္စည်းတွေကိုလူတွေကြိုက်ကြတယ်လို့ပြောပါတယ
်။ Markets မှာလို့ जो देखते हैं जो रेट कंपैरिजन करते हैं
လူတွေကဈေးကြီးရှင်ကြီးတဲ့ကဈေးတက်တာလုံးပစ္စည်းတွေကိုပဲရွေးကြတာပါ။အဲ့ဒီပစ္စည်းတွေကပုံမှန်အားဖြင့်တရုတ်လုံပစ္စည်းတွေပါ။
တခြားနိုင်ငံတော်များများမှလိုပဲမိချောင်းတွေလျှက်စစ်ပစ္စည်းတွေစမတ်ဖုန်းတွေနဲ့အင်ဂျင်နီယာပိုင်းပစ္စည်းတွေလိုတရုတ်ထုတ်ကုန်တွေဟာအိန္ဒိယဈေးကွက်ထက်ကိုလှိမ့်ဝင်နေတာပါ။ဒါပေမဲ့မျိုးရင်းတူစီးပွားတွေလို ID နည်းပညာဝန်ဆောင်မှုပိုင်းလိုသူတို့အနေနဲ့အားကောင်းပြီးအနောက်နိုင်ငံဈေးကွက်တွေကိုပို့နေတဲ့သူတို့ကုန်ပစ္စည်းတချို့ကိုတရုတ်ကဈေးကွက်ပိတ်ထားတဲ့ပေါ်အိန္ဒိယကမကြေမနက်ဖြစ်နေတာအတော်ကြာပါပြီ။ဒါကြောင့်လဲနိုင်ငံကုန်သွယ်ရေးမှာအိန္ဒိယဘက်ကလူငွေဒေါ်လာဘီလီယံ50လောက်ရှိနေတာကိုမျှတအောင်လုပ်ဖို့ကခက်နေတာပါ။အခုတော့နိုင်ငံကုသရေးဝန်ကြီးဝန်ကြီးတွေနယူးဒေလီမြို့တော်မှာဒီသတင်းပတ်တွင်ဆွေးနွေးပြီးတဲ့နောက်အပြောင်းအလဲဖြစ်လာတော့မယ်လို့အကောင်းမြင်လာကြပါပြီ။တရုတ်ကုသရေးဝန်ကြီးဝန်ကြီးနဲ့ဆွေးနွေးပြီးတဲ့နောက်အိန္ဒိယဝန်ကြီးဆူရက်စ်ပရာဘူးပြောတာက
The Chinese side have agreed to work on this issue prepare a roadmap
ဒီကိစ္စကိုကိုင်တွယ်ဖြေရှင်းဖို့တရုတ်ဘက်ကသဘောတူလိုက်ပါတယ်။တတ်မှတ်ချိန်တစ်ခုအတွင်းမျှတတဲ့ကုန်သွယ်ရေးအဆင့်ရောက်လာစေဖို့လုပ်ငန်းစဉ်တစ်ခုပြင်ဆင်ပါလိမ့်မယ်။
လက်ရှိမှာကတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုဖြစ်နေတာကြောင့်တရုတ်အနေနဲ့အိန္ဒိယပို့ကုန်တွေအတွက်သူတို့ဈေးကွက်ကိုဖွင့်ပေးရမယ့်အခြေအနေရောက်လာလိမ့်မယ်လို့မျှော်လင့်နေကြသူတွေလည်းအိန္ဒိယပို့ကုန်ပစ္စည်းအဖွဲ့ချုပ်အကြီးအကဲအာဂျေးစဟိုင်းကပြောပါတယ
် I think China is definitely under pressure now looking into the kind
of လက်ရှိမှာတရုတ်ဟာဖိအားပေးမှုအောက်ကိုရောက်နေပြီးအရင်တော့သူတို့မတိုက်လှတဲ့လှုပ်ဆောင်မှုမျိုးတွေကိုလှုပ်ဖို့စဉ်းစားလာပြီလို့ကျွန်တော်ယူဆပါတယ်
အိန္ဒိယကနေတရုတ်ကိုအများဆုံးတင်ပို့နေတာကတန်ရိုင်းကြေးနဲ့ချီကင်ချီလုံးတွေလိုကုန်ကျန်းပစ္စည်းတွေပဲဖြစ်ပါတယ်။သူများတွေနဲ့ရှင်ပြိုင်နိုင်စွမ်းရှိတဲ့တခြားကုန်ကြောတွေအတွက်တရုတ်ကအိန္ဒိယကိုဈေးကွက်ပိတ်ထားတာပါ။ဒါပေမဲ့အထူးသဖြင့်အိန္ဒိယဆေးဝါးပစ္စည်းတွေ၊ဆန်လိုစက်ပျိုးရေးထွက်ကုန်တွေ၊ဝန်ဆောင်မှုလုပ်ငန်းတွေကိုဈေးကွက်ပိုဖွင့်ပေးမယ်လို့တရုတ်ကကတိပေးထားတယ်ဆိုပြီးအိန္ဒိယကုသရေးဝန်ကြီးဝန်ကြီးပရာဘူးကပြောပါတယ်
။ They decided to provide market access and work in a way that will address regulatory issues from their side.
ဒီဘက်မှာလုံခြုံရေးပိုင်းကိုကင်တွယ်ဖြည့်ရှင်းနိုင်မဲ့ဒီလန်မျိုးနဲ့လှုပ်ဆောင်ဖို့သူတို့ကဆုံးဖြတ်ထားသလိုတရုတ်ဘက်ကဝယ်ယူနိုင်မဲ့ပစ္စည်းတွေကိုပို့မဲ့အိန္ဒိယကုမ္ပဏီတွေနဲ့လည်းမိတ်ဆက်ပေးမှာဖြစ်ပါတယ်
။အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးကတိတ်မများလာပေမဲ့လည်းအိန္ဒိယဘက်ကပုံငွေပြတဲ့အခြေအနေမှာရှိနေပြီးအိန္ဒိယဟာကိုကြိုးစည်းဝါးကာကွယ်ရေးအတားအဆီးတွေတတ်မှတ်ထားတယ်လို့အမေရိကန်ကမကြာခဏဝေဖန်လေးရှိပါတယ်။ဟာလီဒေးဗစ်ဆန်မော်တော်ဆိုင်ကယ်တွေပေါ်အိန္ဒိယကချမှတ်တဲ့အကောက်ခွန်ဟာအိန္ဒိယမော်တော်ဆိုင်ကယ်တွေပေါ်အမေရိကန်ကချမှတ်တဲ့အကောက်ခွန်ထက်ပိုများနေတယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကပဲသမ္မတထရမ့်ကဝေဖန်ပြောဆိုထားပါသေးတယ်။ကမ္ဘာကုန်သွယ်ရေးမရေမရာဖြစ်နေတဲ့အချိန်မှာအိန္ဒိယလူနိုင်ငံမျိုးတွေအနေနဲ့ဒေသတွင်းမှာဘိုးဘီကုန်သွယ်ရောင်းဝယ်ကြဖို့လှိလာသူတွေကတိုက်တွန်းထားပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံတို့ကတော့နိုင်ငံဘုံအကျိုးစီးပွားတွေကိုထိန်းသိမ်းနိုင်ရေးကမ္ဘာကုန်သွယ်ရေးအဖွဲ့ WTO နဲ့တခြားနိုင်ငံစုံနဲ့ဒေတာတွင်းသဘောတူညီချက်တွေအောက်မှာပူးပေါင်းဆောင်ရွက်ရေးအားကောင်းအောင်လုပ်သွားမယ်လို့ပြောကြပါတယ်ခင်ဗျာ
ကိုကျော်ကျော်တင်တင်ပြခဲ့တာပါရှင် VOA ကနေပြီးတော့စတင်နေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရပါအောင်မယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2018ခုနှစ်မတ်လ31ရက်စနေနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခု6နာရီခွဲကနေပြီးမနေ့ကနိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းတွေနဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာတို့အပြင
်အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ training လုပ်တယ်အဲ့ဒါအရင်ကောင်းပါတယ်ဒါပေမဲ့တတိယဥစားနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော
်မြန်မာတက်မတော်ထဲမှာအမျိုးသမီးတွေပါဝင်မှုအကြောင်းကိုတင်ပြထားတဲ့အမျိုးသမီးခန္ဓာအာဂါသာရဲ့တစ်ပင်ဆိုင်နိုင်ဖို့စူးစမ်းနေကြတဲ့အကြောင်းသိပ္ပံနဲ့ဤပညာအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့ဒီကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာသတင်းတွေကိုတင်ပြပါမယ်။မူရင်းအပေါ်မပြတ်မတ်အင်ဂျင်နိုင်ကတင်ပြပါလိမ့်မယ်ရှင်
။ The Wall Street Journal မှာ John Imon ရေးသားထားတဲ့ဒေါန်ဆန်းစုကြည်သူ့နေရာမှာဆက်ခံမဲ့သူအတွက်အခက်အခဲရှိနေခြင်းဆိုတဲ့အဆောင်အမကိုကောက်နှုတ်တင်ပြခြင်းပါတယ်။အစိုးရတပ်တန်းနှစ်နှစ်ကြာလာပြီးတဲ့နောက်အာဏာရပါတီ NLD ရဲ့အသက်အရွယ်ကြီးရင်နေတဲ့ခေါင်းဆောင်ပိုင်းမှာအာဏာဆက်ခံမဲ့မျိုးဆက်တစ်ကင်းမဲ့နေတယ်လို့ဆောင်းမရှင်ကတုံ့သက်ထားပါတယ်။ဒါဟာပြိုင်ဘက်စစ်တပ်ရဲ့အာဏာကိုဟန်တားနိုင်မဲ့ဒီမိုကရေစီအုပ်စုရဲ့စွမ်းရည်ကို NDA ရှိနေတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကဆိုရင်အသက်82နှစ်အရွယ်သမရဦးထင်ကျော်ဆန္ဒအလျောက်ယာရုကနေအနားယူသွားတာ။နောက်အသက်82နှစ်အရွယ်ဒေါန်ဆန်းစုကြည်ဟာသူရဲ့ Australia ခီးစဉ်အတွင်းလူထုနဲ့တွေ့ဆုံပွဲကိုကျမ်းမာရေးကြောင့်ဖျက်သိမ်းခဲ့တာပြီးတော့ NLD အနေနဲ့ဒေါန်ဆန်းစုကြည်မကြခင်ယာရုကနေအနားယူတော့မယ်ဆိုတဲ့ကောလာဟလသတင်းတွေကိုမဟုတ်မှန်ကြောင်းဖြေရှင်းတုံ့ပြန်ခဲ့ရတာစတဲ့ဖြစ်ရပ်တွေပေါ်ပေါက်ခဲ့ပါတယ်ဒေါန်ဆန်းစုကြည်ပေါ်တစ္ဆာဆောင်တည်တဲ့အသက်66နှစ်အရွယ်ဦးဝင်းမြင့်ကိုဗုဒ္ဓဖူးနေ့ကတမနာအစ်ဖြစ်ရွေးချယ်တင်မြှောက်ခဲ့တာဟာလေရုပ်ပြအတွက်ပဲဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်မကြသေးခင်ရပိုင်းအတွင်းကဩစတြေးလျကနေပြန်လာတဲ့အသက်86နှစ်အရွယ်ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ဟာဆိုရင်လေတာဝန်ကနေအနားယူမယ်လို့တင်ပြထားတာကိုဒေါန်ဆန်းစုကြည်ကပယ်ချခဲ့ပါတယ်။88မျိုးဆက်ကျောင်းသားကောင်းဆောင်တွေကို NLD လွှတ်တော်ကိုယ်စားလှယ်တွေအဖြစ်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ဒေါန်ဆန်းစုကြည်ခွင့်မပြုခဲ့တာကိုကြည့်ရင်သူကိုရှင်ပြိုင်နိုင်မယ့်အလားအလာရှိသူတွေကိုအာဏာလက်ဆင့်ကမ်းဖို့မရှိဘူးဆိုတာကိုပြသလိုက်တာဖြစ်တယ်လို့လဲဆောင်းမရှင်ကရေးထားပါတယ်။ဒေါန်ဆန်းစုကြည်ရဲ့အားနည်းချက်ကြောင့်အရက်သားထိပ်ပိုင်းခေါင်းဆောင်အဖြစ်သူ့နေရာကိုဆက်ခံနိုင်မဲ့သူဘယ်သူရှိသလဲဆိုတာမေးခွန်းအများအပြားထွက်ပေါ်စေခဲ့တယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့သူရွေးချယ်တဲ့တမရတွေကိုပြောင်းလဲခန့်အပ်နိုင်ပေမဲ့သူ့နေရာမှာတော့အစားထိုးပြောင်းလဲမဲ့ပုံမရှိဘူးလို့မြန်မာနိုင်ငံကြီးလေးလာနေသူတွေကတုံ့တက်ကြကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်
။မတ်အင်ဂျင်နိုင်တင်ပြခဲ့တာပါရှင်။အခုဆက်ပြီးတော့မနက်ပိုင်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါမယ်။ American စကားပြောမှာတုံ့နှုံးတဲ့ idiom အတုံ့နှုံးတွေကိုဒေါ်လှလတန်းတင်ပြပါမယ်ရှင
်။ဒီနေ့နဲ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီပေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဗိုက်ဒီပေကတော့ခုခုနဲ့အဆက်ပြတ်နေတာတစ်ခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတစ်ခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုဒီလားကြည့်ကြရအောင်ပ
ါ If you want to get a good job these days, you can't be out of touch with the latest technology.
ခုခင်မှာအလုပ်ကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေးလားကြည့်ကြရအောင်ပ
ါ If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဆလာလာတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်အခုလိုထုတ်လွှင့်နေတဲ့အင်္ဂလိပ်စာRadio နဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာပေါ်ကနေလည်းလေ့လာနိုင်အောင်စီစဉ်ပေးထားပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီ။သိပ္ပံနဲ့ဤပညာကိုအလှည့်မပေးခင်မှာအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ မလ29ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့83ချိန်မြောက်တက်မတော်နေ့စီရေးပြအခမ်းအနားမှာမြန်မာအမျိုးသမီးစစ်မှုရမ်းတွေပါဝင်တဲ့ထူးခြားမှုကိုတွေ့ခဲ့ရပါတယ်နိုင်ငံရဲ့လုံခြုံရေးနဲ့ကာကွယ်ရေးမှာအမျိုးသမီးတွေပါဝင်နိုင်ကြဖို့ဘယ်လိုကြိုးစားတက်မှာသလဲနိုင်ငံအကျိုးအတွက်ဘယ်လိုအခန်းတွေကနေပါဝင်သင့်ကြပါသလဲဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတော်လလတန်စူစီးတင်ပြထားပါရှင် You can bend but never break me cause it only serves to make me more determined to achieve my
အခုဝင်ရောက်လာတဲ့ MSN team တေပို့ဆောင်ရေးရဲ့နှစ်စီးပေါ်မှာဆိုရင်အချူတာဝင်တက်ဖွဲ့မျိုးသမီးတက်ခွဲမှာတက်ခွဲမှုဘူဂျီယူဆန်ဦးစီးတဲ့တက်စုနှစ်စုကိုတင်ဆောင်လာတာဖြစ်ပြီးတော့အဲ့ဒီအဖွဲ့များဟာအမြင့်15မီတာမှာရပ်တန့်ထားတဲ့ရဟရင်ပေါ်ကနေ rebelling ကျိုးဖြစ်ဆင်းသက်လာပြီးဆေးပြကွင်းတွင်းမှာပြန်ကွဲနေရယူနေတာပဲဖြစ်ပါတယ်ခင်ဗျာ
အဲ့ဒါကတော့မလ29ရက်နေ့ဒီပြီးတော့မှာ83ချီမြောက်တမ်ဘရိုနီဆေးပြခန်းနာရဲ့စီတိုင်းဖြစ်ဒီနေ့မှာထူးခြားကြအမျိုးသမီးတက်ခွဲမှုဘူဂျီယူဆန်ဦးဆောင်တဲ့တပ်စုနှစ်စုကရဟယင်ဘောကနေစင်ရပြကွင်းထဲကိုဆင်းသက်တဲ့မြင်ကွင်းကိုအဲ့ဒီနေ့က live တိုက်ရိုက်ထုတ်ဝင်ရမှာအခမ်းအနားအစီရင်ခံခဲ့သူကအခုလိုရှင်းပြခဲ့တာပါဒါအပြင်ဒီနေ့ထူးခြားချက်နောက်တစ်ခုကတော့တမ်ဘရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုချီတက်လေးတူတဲ့တက်ခွဲတွေမှာအမျိုးသမီးဗိုလ်မှူးချုပ်ပါဝင်ပြီးနေဖြစ်ပါတယ်
။ဘူးဆိုရတော့ဗိုလ်မှူးသက်သက်ခိုင်ဦးဆောင်တဲ့ပေါင်ကြီးရစစ်ကြောင်းအလန်တော်ဖွဲ့ဟာတမ်ဘရောကာကွယ်ဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာဖြစ်ပါတယ်။အခုဆိုရင်တော့စစ်ကြောင်းမူကရင်တိုင်းရင်သာဘုံမူကြီးမျိုးစုံဝင်းဟာတက်ခွဲမှုဘုံမူချောစုစွေဥဆောင်တဲ့အောင်ကြီးရစစ်ကြောင်းကုန်ပြတက်ခွဲကာကွယ်ရေးဦးကြီးချုပ်ရုံကြီးမျိုးသမီးကိုသားပြုစေးပြတက်ခွဲနဲ့အတူတက်မတော်ကာကွယ်ရေးဦးကြီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာအခုဆိုရင်တော့အောင်ကြီးအစ်စ်ကြောင့်တည်ရင်မူဒရုဘမအတိုင်းသာဒုတိယဘုံမူကြီးအောင်ကျော်လင်းဟာတက်ခွဲမှုဘုံမူမုံမိုးအောင်ဦးဆောင်တဲ့ကာကွယ်ရေးဦးကြီးချုပ်ရုံးကြီးမျိုးသမီးကိုစားပြီးစေးပြတက်ခွဲတင်တဲ့အတူတက်မတော်ကာကွယ်ရေးဦးကြီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာ
အလားတူပဲမြဝတီတည်ရင်မှလည်းအမျိုးသမီးတက်ခွဲမှုကဦးဆောင်ခဲ့တာဖြစ်ပါလေ
အခုဆိုရင်တော့မြဝတီစစ်ကြောင့်တည်ရင်မူဒုတိယရဲမှူးကြီးလိုင်မင်းထွန်းဟာတက်ခွဲမှုရဲမှူးခင်မာဦးဦးဆောင်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့လူသမီးကိုစားပြီးစေးပြတက်ခွဲတင်တဲ့အတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာ
။ဒါအပြင်အစီအစီကြီးညာခဲ့သူကခဏမြန်မာနိုင်ငံရဲကာကွယ်ကဏ္ဍမှာအမျိုးသားတွေကသာမကအမျိုးသမီးတွေကိုပါပါဝင်ခွင့်ပြုနေပြီဖြစ်ကြောင်းပြောကြားခဲ့ပါတယ
်။စေးပြခွင့်အတွက်မှာယောက်ျားသားများနဲ့ရင်ပေါင်တန်းပြီးစည်းပြနေရာယူထားတယ်ဒုတာဝန်တပ်ဖွဲ့အမျိုးသမီးကိုစားပြုစည်းပြတက်ခွဲကာကွယ်ရေးဦးကြီးချုပ်ရုံးကြီးအမျိုးသမီးကိုစားပြုစည်းပြတက်ခွဲနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အမျိုးသမီးကိုစားပြုစည်းပြတက်ခွဲတို့ကိုတွေ့ရတာဟာဖြင့်မြန်မာတပ်မတော်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်များကိုထမ်းဆောင်ရမှာအမျိုးသားများကိုသာမကအမျိုးသမီးများကိုပါနိုင်ငံတော်ကာကွယ်ရေးအင်အားစုဖြင့်အောင်မြင်စွာဖွဲ့စည်းလေ့ကျင့်ပေးနိုင်ခဲ့ကြောင်းမှတ်ချက်တင်နိုင်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်
မြန်မာတပ်မတော်မှာအမျိုးသမီးတွေပါဝင်ခွင့်ရခဲ့တဲ့အခမ်းအနားကဘယ်လိုရှိပါသလဲမြန်မာစစ်တပ်မှာအမျိုးသမီးအရာရှိတွေဖြစ်ပထမဦးဆုံးပါဝင်ခွင့်ရခဲ့တာကတော့1954ခုနှစ်ကဖြစ်ပြီး1960ခုနှစ်မှာတော့ဆရာဝန်သူနာပြုရုံးလုပ်ငန်းတွေကလွဲလို့အမျိုးသမီးတွေကိုစစ်တပ်မှာစုဆောင်ခြင်းကိုရပ်တန့်ခဲ့တယ်လို့သမိုင်းသူတွေတချို့ကထောက်ပြခဲ့ကြတာရှိပါတယ်တခါ2013အောက်တိုဘာလမှာတော့စီပညာနဲ့မပတ်သက်ပဲအမျိုးသမီးတွေကိုမြန်မာစစ်တပ်မှာရှောက်ထားဖို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာကြီးညာခဲ့ရမှာတော့အရက်အနည်းဆုံး5ဘီ3လက်မှကိုအလေးချိန်ပေါင်130ထဲမကျော်ရအသက်25ကနေ30ရှိဖို့လိုပြီးအင်းတောင်မရှိသူဖြစ်ရမယ်လို့ဖော်ပြထားတဲ့အပြင်ဘူတင်တန်းအောင်မြင်ရင်ဒုဗိုလ်အဆင့်ပြီးမှဖြစ်တယ်လို့လည်းကြော်ညာမှာဖော်ပြထားပါတယ်ရန်ကုန်တိုင်းမော်ဘီတက်နယ်ဘူတင်တန်းကျောင်းကနေပထမဦးဆုံးအမျိုးသမီးစစ်ဘူတွေ 2014 ဩဂုတ်လကတင်တန်းဆင်းခဲ့တာဖြစ်ပါတယ်။စီးပညာပိုင်းကနေတက်သေးဝင်ခွင့်ရခဲ့တဲ့မြမအမျိုးသမီးဒုတိယဘူမူကြီးမိုးမိုးမြင့်နဲ့ဒုတိယဘူမူကြီးစန့်တီတာခင်တို့ဟာလွှတ်တော်မှာပါဝင်တဲ့တမတ်သားရှိတဲ့တံပရောကိုယ်စားလှယ်တွေအဖြစ် 2014 ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်ခဲ့ကြပါတယ်။မြမနိုင်ငံရဲ့လူဦးရေ56တန်းကျော်နဲ့စစ်တပ်ရဲ့အင်အားဟာ 5,600 ရှိတယ်လို့ Global Firepower 2019အညွှန်းကိန်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့လူဦးရေတစ်ဝက်ကျော်ရှိတဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍကမြန်မာစစ်တပ်မှာဘယ်လိုရှိပါသလဲဆိုတာကိုအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိ Hawaii Chi Sai Asia Pacific Center for Security Studies လုံခြုံရေးဘာသာရပ်ဆိုင်ရာ Asia Pacific ဌာနမှာ28နှစ်တာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံကိုလည်းမကြာခဏလာရောက်ခါစစ်ဘက်နဲ့ရပ်ဘက်ဆက်ဆံရေးကောင်းမွန်စီဖို့ဆောင်ရွက်ပေးနေသူအရန်ကာကွယ်တပ်ကဒုတိယဘူမူကြီးပမော့ခဒေါက်တာမီမီဝင်းဘတ်ကိုမေးချီခဲ့ပါတယ
်အခုကြာတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ Women OTS အမျိုးသမီးနဲ့ပတ်သက်တဲ့ Officer Training အမျိုးသမီးအစ်အရာရှိတွေသူတို့စပြီးတော့ Training လုပ်တယ်အဲ့ရိုင်းကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တတိယဥစ္စာကနေပြီးတော့ Promotion ရဖို့စောက်ပြီးတော့ Decision Maker Level အထိသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးနဲ့မသိနိုင်ဘူးပေါ့ဆိုတော့ကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်အရေးကြီးပါကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့နော်အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒုစမဆိုင်တဲ့နေရာမရှိဘူး
အဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန်းကဏ္ဍကိုမြေတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုံနိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်။ဒါပေမဲ့ education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အားလုံးလုံနိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်။ဟိုနေအလုပ်လုပ်တာလို့ရှင်တယ်အလုပ်နေရာတွေမှာလည်းမျိုးသမီးနဲ့အမျိုးသားညံ့ညတာဖြစ်နိုင်အောင်လုပ်ပေးရမယ်လို့ရတာ။အဲ့လိုမျိုးညံ့ညတာအခွင့်အရေးတွေရှိလာလို့ရှိလို့ရှင်ကျမတို့ဒီအမျိုးသမီးတွေက decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်ဒီမှာလူမျိုးတွေအတွက်အရန်ကောင်းတယ
်ဒီစစ်တပ်တွေဝင်ပြီးတော့ပေါ့နော်ထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling the barrier ပထမစတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပိုတော်အောင်ပိုတက်အောင်ပိုစီအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျမပြောချင်တယ်အခုဝင်တဲ့ first generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့စူးစားဖို့ကျွန်မတိုက်တွန်းနေပါ
မြန်မာစစ်တပ်မှာအမျိုးသမီးတွေအနေနဲ့ရှေ့တန်းစစ်မြေနာမှာတိုက်ပွဲဝင်မဲ့အစားငြိမ်းချမ်းရေးဒုက္ခတွေအရေးလူအခွင့်အရေးနဲ့သဘာဝဘီးဒုက္ခကယ်ဆယ်ရေးစသဖြင့်တို့မှာပုံမပါဝင်လှုပ်ဆောင်တင်ကြတဲ့အပြင်တမ်ဘရိုရဲ့အခန်းကဏ္ဍဟာနိုင်ငံမှာဘယ်လိုရှိတင်ပါလဲဆိုတဲ့ကချင်တိုင်းသားခေါင်းဆောင်တူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။ကမ္ဘာတော်ဟာလူ့လိုက်ရေးရကတဲ့ကနေအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်ဆိုတော့ကျွန်တော်အားလုံးသက်ခံပါတယ်။အဲ့ဒီအခန်းကဏ္ဍမှာပါတင်ပါထိုက်ပါတယ်။ဒါပေမဲ့ဒီတမ္ဘတော်ရာအမိတမ္ဘတော်ရာအဖဆိုတာမဖြစ်တင်ပါဘူး။ပြည်သူသားတွေအမိပြည်သူသားတွေအဖဖြစ်တင်ပါတယ်။တမ္ဘတော်ရင်အားရှိမှတိုင်းပြည်ရင်အားရှိမယ်ဆိုတာလည်းမဖြစ်တင်ပါဘူး။သူရင်အားရှိမှတိုင်းပြည်ရင်အားရှိမှဖြစ်ပါတယ်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer.
ဒေါ်လာလာဒန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်မလ
31 ရက်စနေနေ့မနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့ဒီသိပ္ပံနဲ့နည်းပညာအစီအစဉ်အလဲရောက်ပါပြီ။ဒေါက်ခင်မျိုးတက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ကမ္ဘာနဲ့အချိန်ကြီးလုံးဝကွာခြားတဲ့အာကာသဝန်းကျင်မှာအပင်ဘယ်လိုဆိုက်ရမလဲဆိုတာကိုအချိန်ကုန်ငွေကုန်ခံပြီးလေ့လာနေကြတာဟာကမ္ဘာပေါ်မှာနေသူတွေအတွက်အကျိုးရှိပါရဲ့လားဆိုတာဒီတစ်ပတ်မှာပြောပြပါရစေ။နောက်မှာအာကာသကြီးရှည်သွားမဲ့ရင်မှုတွေသူတို့စားဖို့သူတို့စိုက်ကြမှာမို့အာကာသရင်အပင်စိုက်ဖို့စူးစမ်းလေ့လာနေတာနှစ်ပေါင်း40ကျော်နေပါပြီ။အင်္ဂါဂျိုဘောမှာအပင်စိုက်နိုင်မစိုက်နိုင်သိပ္ပံပညာရှင်တွေကူတီသိမသိကြသေးပေမဲ့ကမ္ဘာနဲ့မတူတဲ့ဝန်းကျင်မှာအပင်ဘလို့ဆိုက်ရမယ်ဆိုတာကိုသေသေးချာချာလေ့လာနေတာတွေကတော့အပင်နဲ့ပတ်သက်တဲ့အသိဉာဏ်သစ်တွေကိုကြားလာစေတာပါ။ပထမဆုံးအပင်တွေအတွက်မရှိမဖြစ်လိုအပ်တဲ့နေအောင်ရဖို့ဘလို့သူတေသနာတွေလုပ်ကြရဲဆိုတာကို NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကအခုလိုပြောပါတယ်
။အပင်ဟာနေအောင်မရှိရင်မရတဲ့အတွက်အပင်ကိုနေအောင်မရှိတဲ့အာကာသထဲမှာခီးရှည်ကြီးသွားမယ်အာကာသစခန်းထဲမှာဗာနီးနဲ့စိုက်တယ်ဆိုတော့အလင်းရောင်ပေးရတယ်အဲ့တော့မီးချောင်းဒါမှမဟုတ်အပြာရောင် ultra violet ခရမ်းလွန်ရောင်ပါတဲ့မီးချောင်းလိုဟာမျိုးတုံးခဲ့ပါတယ်နောက်ပိုင်းကျတော့သူတို့မတုံးတော့ဘူးတရောင်နဲ့ထွက်မယ်အစားဘဲအလင်းရောင်ကဒီအပင်တွေရဲ့ကြီးထွားမှုကိုအကောင်းဆုံးဖြစ်နိုင်တယ်ဆိုတော့သူတို့သူတည်တနာလုပ်တဲ့အခါကျတော့ LED diode လေးပေါ့နော်အမီးရောင်အပြာရောင်ခရမ်းရောင်အစိမ်းရောင်ပေါ့နော်အဲ့သုံးခုတွဲပြီးစမ်းကြည့်ပါတယ်အစိမ်းရောင်ကြီးပဲဆိုလို့ရှိရင်လည်းအပင်ကမရှင်းပြဘူးခရမ်းရောင်အရန်များရင်လည်းမရှင်းဘူးအနီးရောင်ကိုပဲအချိန်မှစိုက်ရင်အကောင်းဆုံးလဲဆိုတော့သူတည်တနာလုပ်ပါတယ်အနီးရောင်နဲ့စိုက်ပေါ့နော်ခရမ်းလွန်ရောင်ကြီးမရှိလို့လည်းမဖြစ်ဘူးဆိုပြီးတော့ခရမ်းလွန်ရောင်ကြီးလည်းပါရပါတယ်အဲ့တော့နေ့မှာဘယ်အရောင်နဲ့ဘယ်လောက်ပမာဏအနီးဘယ်လောက်ပမာဏအပြားအစိမ်းကဘယ်လောက်ဆိုပြီးခွန်ပြီးတော့စိုက်ကြည့်တယ်ဒီသူတည်တနာကြောင့်အပင်ကြီးရဲ့ကြီးထွားမှုနှုန်းကတော်တော်ပိုမြန်လာတယ်ဆိုတာကိုတွေ့ရပါတယ
်ဒီလိုလင်းအောင်အတွက်ဆန်းတက်မှုတွေကနေကမ္ဘာလူဝင်းကျင်အတွက်ဘာတွေအကျိုးရှိစေပါသလဲ
အပင်ဟာရိုးရိုးနေအောင်မရလို့ဆိုရင်ဘယ်လိုအရောင်မျိုးကဘယ်အချိန်မှာဆိုတာညမှာလားနေ့မှာလားဒီအပင်ကိုဘယ်လိုအရောင်နဲ့ပို့ပြီးအပင်ရှင်တန်လဲဆိုတာကိုအာကာသစိုက်တီဝိသုတေသနာအတွက်လေ့လာတာကမ္ဘာလူသားတွေရဲ့ဇီဝရှင်တန်မှုကိုတစ်ဖက်တစ်လမ်းနေကူညီတာပြန်တွေ့ရကျွန်တော်တို့ညာအိယာဝင်းချိန်မှာဘယ်လိုအရောင်မျိုးကိုတုံးပြီးမီးထွန်းတဲ့တလဲမီးကိုလင်းလင်းကြီးထားမလားအနီရောင်ထားမလားခရမ်းရောင်ထားမလားဒီအရောင်နဲ့ပို့ပြီးအိတ်ချင်စေတလဲပေါ့အဲ့ဒါကိုမဲလာတိုနင်းအက်ဖက်လို့ခေါ်ပါတယ်မအိတ်ချင်အောင်ကိုဘယ်လိုမီးရောင်ကြီးကိုထွန်းပြီးတော့ဘယ်လောက်မီးအားနဲ့ထွန်းရင်ကောင်းမလဲဆိုတာအာကာသစိုက်ပျိုးရေးမှာလေ့လာရင်းနဲ့ရတဲ့ရလတ်တစ်ခုပေါ့သူတို့တည်တည်နာလုပ်တဲ့ဟာကိုအိမ်ကန်းနေအိတ်ခန်းနေလုပ်တဲ့အခါချင်းဒါတွေကိုစပြီးတော့သူတို့ဒီဇိုင်းလုပ်လာတာပေါ့နော်အဲ့နောက်တစ်ခုကအရင်တုန်းကယူလူဒီအပင်တွေကိုစိုက်တဲ့မီးကြောင်တွေအစား LED လို့ခေါ်တဲ့ light emitting diode ကအရောင်ကိုအမျိုးစုံပြောင်းပြီးတုံးလို့ရတဲ့အတွက်နေကင်းကြလို့ချင်းအရောင်တစ်မျိုးညကြလို့ချင်းအပင်တွေအိတ်တဲ့အရောင်တစ်မျိုးထွန်းပေးဖို့အတုတေသနာအခုကမ္ဘာစိုက်ပျိုးရေးအတုတေသနာအတွက်ကိုအများကြီးအထောက်အကူပြုပါတယ်
နောက်အကျိုးရှိစေတာတစ်ခုကတော့အက်ဒလင်းတန်ဝင်နဲ့ပတ်သက်ပြီးတည်တည်ချာချာစူးစမ်းနိုင်ရတာပါ။အ
ာကာသစိုက်ပျိုးရဲ့နောက်အဓိကသုတေသနရဲ့ရလကတော့အက်ဒလင်းလို့ခေါ်ပါတယ်။ဘာလဲဆိုလို့ရှိရင်ငပြောသည့်အရမ်းမဲ့လာတဲ့အတူအက်ဒလင်းတန်ဝင်ကိုထုတ်လိုက်တာဖြစ်တယ်။အတိအကျနဲ့မြန်ပုတ်တာကပြဿနာတစ်မျိုးပဲပေါ့။အဲ့တော့ဒီအက်ဒလင်းတန်ဝင်အပင်ဒီကိုမရောက်အောင်ဘာလုပ်မလဲဆိုတဲ့ဟာကို scrubber လို့ခေါ်ပါတယ်။ ethylene scrubber ။အဲ့ဒါနည်းပညာအားဒီအာကာသထဲမှာရှိတဲ့အပင်တွေရှင်တန်ဖို့နဲ့အပင်တွေကိုရိတ်သိမ်းပြီးတဲ့အခါစိုက်ပျိုးပြီးတဲ့နှုတ်ပြီးတဲ့အခါကြလို့ချင်းအကြာကြီးနေလို့ရအောင်ဘလို့ထားမလဲဆိုတဲ့သူတည်တနာတွေပါပါလာပါတယ်။အကောင်းဆုံးကတော့ငပြောတိတစ်လုံးအရန်မှဲ့နေပြီဆိုလို့ချင်းတရတိကစိတ်နေတယ်ဆိုလို့ချင်းတရတိနဲ့အဲ့ငပြောတိမှဲ့ကိုရောပြီးဖက်ကူနဲ့လေလုံအောင်ထုတ်ထားလို့ချင်းတရတိကတပတ်မှမှဲ့မယ်အစားနှစ်ရက်လောက်နဲ့ကိုသူကမှဲ့အဲ့ဒါပါလဲဆိုဒီအက်တလီထုတ်တာဒီအက်တလီမထုတ်အောင်လုပ်တဲ့အက်တလီရောအောင်လုပ်တဲ့စက်ကိုအခုခါမှာတနေရာနဲ့တနေရာပြည်နယ်တစ်ခုကနေတစ်ခုပေါ့နော်ဟိုရှမ်းပြည်လိုနေရာမျိုးကနေပြီးတော့ဟိုကော့တောင်အရောက်ဒီအသီးအနှံတွေပို့ရမယ်ကုန်တင်ကားတွေတိတာကြီးတွေဘာတွေထဲမှာဒီတန်းငွေမထွက်အောင်လုပ်တဲ့နည်းတွေကိုစတုံးလာပါပြီဒီဟာကို University of Wisconsin နဲ့ NASA နဲ့တွဲလုပ်တဲ့အာကာသစိုက်ပျိုးရေးသုတေသနာနည်းပညာတစ်ခုမှာဒီအက်တလင်းဓာတ်ကိုရော့သွားအောင်ပျောက်သွားအောင်လုပ်တဲ့စက်တွေတီးထွင်နေတာပါအသီးအနှံတူလောင်ကမ်းမှာတုံးလို့ဒီစက်တွေကနောက်တစ်ခုဘာကောင်းလဲဆိုတော့ဘက်တီးရီးယားပိုးမွှားတွေကိုလည်းတားဆီးပေးတဲ့အတွက်ကျွန်တော်တို့ဇီဝသုတေသနာလုပ်တဲ့ဈေးခန်းတွေဈေးရုံတွေဈေးဝထုတ်လုပ်တဲ့ကုမ္ပဏီတွေမှာဓာတ်တွေကိုတုံးနေကြပါပြီ
အပင်အတွက်ရေလိုရတယ်လို့ရေပမာဏအနည်းများကလည်းအပင်ကြီးထွားမှုအတွက်တည့်ရောက်မှုရှိပါတယ်ဒါကြောင့်အပင်မျိုးစားပေါ်မှုတည်ပြီးလိုအပ်မဲ့ရေပမာဏတိဖို့လေ့လာရင်
ပေးတဲ့ကြီးကလည်းပန်းနေဆိုင်တပေးတော့ကြီးကညားဝတဲ့အတွက်ပန်းကတော့နဲ့မကွင့်ဘူးအမြစ်တွေပုတ်လာတယ်လို့ရေးပေးတာနေတဲ့အတွက်ပလိုက်ရဲ့တို့ချက်စုံတို့ခင်းရင်ပြီးကြတဲ့အခါကျတော့ကြီးထွားနှုံးကနေလဲနေတယ်အပင်ကြီးကြီးမရဘူးတဲ့တွေ့ရတယ်အဲ့တော့ဒီလိုလိုတလူပေးဖို့ပြတ်ယူတယ်ဆိုတဲ့ဟာလည်းဒီတခြားကြောင့်သူတည်တနာလောက်ထားတာရှိပါတယ်အခုလည်းဆက်ပြီးလုပ်နေတော့ပါပဲအပင်ဟာ ာအခုကဘာပေါ်မှာအပင်လေးတွေသူတည်တနာလုပ်ပြီးစိုက်တဲ့နေရာတွေမှာရေဘလောက်ပင်းရင်ဘယ်နှုံးနဲ့ပင်းရင်ရမလဲဆိုတဲ့ဟာကိုသုံးနေကြတာဖြစ်ပါတယ်ရေဖြည့်လိုက်တဲ့အခါပင်မရေတောက်မြေကြီးကိုရေရောက်ရလားဒီလိုရောက်ရလားဆိုတဲ့ဟာကို sensor တွေနဲ့တိုင်းရတယ် sensor တိုင်းတဲ့အခါကျတော့ sensor အမြင့်တက်ကြီးနေတဲ့အခါကျတော့တကယ်ကိုရောက်လားမရောက်လားဆိုတာမသိကြဘူးတော့အဲ့တော့သဘင်ကြီးတာတာလောက်ရှိတဲ့ sensor လေးတွေကိုကျွန်တော်စမ်းပြီးတော့သူတို့နဲ့သူတည်နာလုပ်ပြီးတော့အာကာသအပင်တွေစိုက်ဖို့လုပ်ခဲ့ပူပါတယ
်အပင်ရဲ့အမြင့်တွေရှင်းတန်းကျမ်းပါစေဖို့လိုအပ်တဲ့လေရအောင်လည်းလုပ်ပြရပါတယ်
အပင်အမြင့်တွေကိုရေထဲမှာအကြာကြီးစိုက်ထားလို့မရအောင်သူ့ကိုအောက်ဆီဂျင်ရအောင်လည်းလုပ်ပေးရတယ်။ဘာလို့ဆိုတော့ aeration လို့ခေါ်ပါတယ်။အပင်နေပေါင်းတင်ပြီးတဲ့အခါကျန်အောင်ဆိုလို့ရှိရင်အပေါက်တွေဖောက်ပေးရတယ်။ဘာလို့ဆိုတော့အောက်ဆီဂျင်ဝင်တော့မှအောက်ဆီဂျင်နဲ့သဘာဝရေနဲ့နေရောစာနဲ့တွဲပြီးတော့မှအပင်တွေကအမြင့်တွေကရှင်းအောင်။အဲ့တော့အဲ့ဒါတွေရဖို့အတွက်ဗင်းကြီးနဲ့အောက်ဆီဂျင်ရအောင်လုပ်ပေးမလဲဆိုတဲ့နည်းတွေကိုသူတည်တနာလုပ်ပါတယ
်။အာကာသတဲ့အပင်စိုက်ဖို့လုပ်တဲ့သူတည်တနာတွေကြောင့်ရလာတဲ့အကျိုးနောက်တစ်ခုကသဘာဝဝင်းကျင်အတွက်ပါ
အပင်နေရှိမှလည်းစိတ်လိမ့်စုစုနဲ့နေရတဲ့တဘာဝကလူတွေရဲ့စိတ်ဓာတ်ကိုပို့ပြီးတော့ဆွင်လန်းစေတဲ့အတွက်အပင်အစိမ့်တွေအများကြီးစိုက်ပေးရမယ်ဆိုတာပေါ်လာပါတယ်။အပင်စိမ့်စိုက်ပြီးရုံနဲ့မကောက်အပင်အစိမ့်ကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကပြန်ယူတာ哦။ယူပြီးတော့မှအောက်ဆီဂျင်ကိုလည်းပြန် release လုပ်ပေးတယ်ဆိုတော့သူကတဘာဝပတ်ဝန်းကျင်ကိုလည်းအခန်းကြီးတွေအိမ်ကြီးတွေထဲမှာထိန်းသိမ်းပေးထားတဲ့ဟာတစ်မျိုးပေါ့နော်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆက်လက်ပါမယ်။
အခင်မျိုးသက်အစီအစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာ VOA Bamis News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါလိမ့်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ရုရှားနိုင်ငံကစတင်ခဲ့သလိုဆက်လက်ပြီးတော့ပြုလုပ်နေစဉ်ရုံးညက်နဲ့ထိုးနဲ့တိုက်ခတ်မှုတွေအတွက်ယူရပြီးတတိပုဂ္ဂလရုရှားနိုင်ငံသား19ဦးနဲ့အဖွဲ့အစည်း5ခုပေါ်ဒဏ်ခတ်အရေးယူမှုတွေထပ်တိုးချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူးရှင်းကကြေညာလိုက်ပါတယ်။သူတို့ဟာမတီးမငြိမ်မှုတွေဖြစ်အောင်2016ခုနှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်နှောက်ယှက်ခဲ့မှုနဲ့အင်တာနက်ကတဆင့်ပျက်စီးရပျက်စီးကြောင်းစိုက်ပွားတိုက်ခိုက်မှုတွေပြုလုပ်ခဲ့ရမှာတာဝန်ရှိသူတွေဖြစ်ကြပါတယ်။ဒီလိုတိုက်ခိုက်မှုတွေကတစ်ခုဖြစ်တဲ့ NotPetya တိုက်ခိုက်မှုဟာအဆိုးရွားဆုံးဖြစ်ပြီးတော့စိုက်ပွားတိုက်ခိုက်မှုတမိုင်းမှာဆုံးရှုံးမှုအကြီးမားဆုံးလို့ရဖြစ်ပြီးဥရောပအာရှနဲ့အမေရိကန်ပြည်ထောင်စုတို့အတွက်ဒေါ်လာတန်းထောင်ပေါင်းများစွာထိခိုက်နစ်နာခဲ့ရပါတယ်လို့ဗန္ဓာရေးဝန်ကြီးဌာနကရေးသားထုတ်ပြန်တဲ့ကြေညာချက်မှာမှတ်ချက်ပြုထားပါတယ်။2016ခုနှစ်မတ်လလောက်ကစတင်ပြီးရုရှားအစိုးရရဲ့စိုက်ဘာတိုက်ခိုက်ရေးပြုလုပ်နေသူတွေဟာအမေရိကန်အစိုးရရဲ့အဖွဲ့အစည်းတွေ၊အမေရိကန်ပြည်ထောင်စုရဲ့အခြေခံအဆောက်အအုံတွေဖြစ်တဲ့စွမ်းအင်နျူကလ িয়ার စီးပွားရေးကဏ္ဍတွေနဲ့ရေ၊လေကြောင်းဆိုင်ရာကဏ္ဍစက်မှုထုတ်ကုန်ပိုင်းအစရှိတာတွေကိုပြစ်မှတ်ထားပြီးတော့လှုပ်ဆောင်ခဲ့တယ်လို့ဗန္ဓာရေးဝန်ကြီးဌာနကကြေညာပါတယ်။ချမှတ်လိုက်တဲ့ဒဏ်ခတ်အရေးယူမှုအရအမေရိကန်ရဲ့စီရင်ပိုင်ခွင့်နယ်နိမိတ်တွင်းမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုပိတ်ဆို့လိုက်ပြီးအမေရိကန်နိုင်ငံသားတွေအနေနဲ့သူတို့နဲ့ထိတွေ့ဆက်ဆံမှုလွှဲပြောင်းမှုအစရှိတာတွေကိုမလုပ်ဖို့တားမြစ်လိုက်ပါတယ်။ရုရှားအနေနဲ့စိုက်ဘာတိုက်ခတ်မှုတွေတမကယူကရိန်းနိုင်ငံမတည်မငြိမ်ဖြစ်အောင်ပြုလုပ်တဲ့နေရာမှာခရိုင်းမီးယားဒေသကိုသိမ်းပိုက်ထားမှုရွေးကောက်ပွဲမှာကြားဝင်နှောက်ယှက်မှုလူခွင့်ရေးချိုးဖောက်မှုစတဲ့လုပ်ရက်တွေပေါ်အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးမှုတွေလှုံ့ဆော်နေမှာဖြစ်တယ်လို့ဗန္ဓာရေးဝန်ကြီးဌာနကကြေညာပါတယ်။မကြခင်ကဗြိတိန်နိုင်ငံအတွင်းမှာအယုံကျော်ထိခိုက်စေတဲ့အစိတ်အဝိကိုအသုံးပြုပြီးတော့ဗြိတိန်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်ဖို့ကြိုးပမ်းအားထုတ်ခဲ့တဲ့ရုရှားအစိုးရရဲ့တာဝန်မဲ့တဲ့မစင်မကျင်လုပ်ရက်ကိုလည်းထည့်သွင်းဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အမေရိကန်ပြည်ထောင်စုဟာယူကရိန်းနဲ့ရုရှားအရေးနဲ့ပတ်သက်ဆက်နွယ်တဲ့တတိပုဂ္ဂလနဲ့အဖွဲ့အစည်းတရားကျော်ကိုဒ Danka Yeyu Tasi Muri Chama Kevare. Di Danka Yeji Muria, Matimanyan Piang, Rashanang, Satin, Pilo Kere, Loyadi, to Chama Tabi, Celebido, Rosong Nize, the Cha Danka Yeyu Muri Ule, Tasang, Chama Leda, Piedelu, Banai, Winitanaga, Suare. Di Tema, Melkuria, Danka Yeyu Mune, Celebi, Rashanang and Darigo, Pimata, Danka Yeyu de Cabalon Saya, Magnisky, Sisene, Saji Magnisky, Eurule, Joe Winjong, Popia, Tavare. Russia at the Tipoglari ne Poesiri Bo Danka Yeyumuri Chama Jong Tinare Mala Sangayaniga Rasaninga American Piranzuya Yandula Mesui Lalu Ebiro Pyogwenya Mudmi Sarah Sanders go Mimiane Kamaro Turo Nine Kaune Logo Lomala Sore Logo Lomala Surago Turo Kuran Yuiche Song Pyayama Pietelu Pija Dwagevale American Piranzubaga Losa Mugu Timesoye Rasaye Mujin Pyongle Lame Chinti A pientan, Juban Tome Surago, Mintu, Naimare, Lule, Piosu, Tuajo Makmia.
American Soya, the Borani, Abobu, Tinjalu, Tivari.
Tadashino Kunasinga, Aragaro, American Soya, the Borani, Mepibiro, VOA, Abom Hogdago, the Bivareche. A good totally been it, season Sasongo, Manesha Nagani, Gunai, Tibiro, Totten, Bima, Chidamo, Nilometer, Nese, Kilohertz, did. တင်းငါတစ်တစ်တုံညလိုင်းတို့မီတာ
မလာ30ရက်စနေနေ့မနက်ဖြန် Simarine Banai when you don't do when you mawinuja, maybe you don't my lemma the chamber go, Siman gain legu at Tombu Mapare, chamber go, don't know Balone, Benenit, Janet Pisayame, Sare, Tizzi, Chaletiguro, Madia di Bau. The daughter second Kuni said the Mala Donza Yeniti, so ye, the Manning and Chi Utara, Biba Jimmy Susu Bonha, American Dollar, Tamba, Kudon Tara Lau Shilelu, Pigares and Raila to Dor, see where the Kudin, Simarine Banai when you Ujo Winga, Piotau Bare. မလာ30ရင်းနေ့မနေ့နေ့နိုင်လောက်ကထိုင်းနိုင်ငံဘန်ကောက်မြို့ကနေမဲဆောက်ကိုသွားတဲ့ခီးတဲ့တင်ပတ်စကားမီလောင်နာမှာမြန်မာရွှေတောင်းသူတို့မှာ20ဒေဆုံးခဲ့ရတဲ့ပတ်သက်ပြီးထိုင်းတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေကြပါတယ်။ပတ်စကားမီလောင်တို့ကလမ်းအခြေအနေကောင်းသလိုကားတိုက်တာလည်းမဟုတ်ဘူးလို့ထားခင်အုပ်ချုပ်ရေးမှူးချော်နစ်ကပြောပါတယ်။ကားမီလောင်နိုင်ငံတွေလွန်မြောက်လာတဲ့သူတွေကတော့မီး ချထားပါတယ်။ရုရှားတရမန်တွေကိုအနောက်နိုင်ငံတွေကနှင်ထုတ်တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့ရုရှားဘက်ကလည်းအခုလိုလှုံ့ဆော်တာပါ။တူရကီနဲ့ဆီးရီးယားကတပုံ YPG အဖွဲ့ကိုအကြအပြေလျောင်းဆောင်ရွက်ပြီးဖို့ပြည်သင့်နိုင်ငံရဲ့ကမ်းလှမ်းချက်ကိုတူရကီအစိုးရကမကြေမနက်တုံ့ပြန်ပါတယ်။ဒါဟာအကြမ်းဖက်ဝါဒကိုထောက်ခံအားပေးရာရောက်တဲ့အတွက်ပြည်သင့်ဟာတူရကီနိုင်ငံရဲ့ပြစ်မှတ်ဖြစ်လာနိုင်တယ်လို့တူရကီဒုတိယဝန်ကြီးချုပ်ဘက်ကီယာဘော့စတက်ကပြောပါတယ်။ဒီကမ်းလှမ်းချက်ဟာတူရကီပေါ်ပြင်သစ်ရဲ့ရန်လိုမုန်းထားမှုကိုပြလိုက်တာပဲလို့တူရကီသမ္မတအာရိုဝန်ကလည်းပြောပါတယ်
။စနေနေ့မနေ့အတွက်ကမ္ဘာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာခဲ့တာပါရှင်။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ်။VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တော်တာရှင်အားလုံးကိုကျန်းမာစိတ်ချမ်းသာကြပါစေရှင
This program has come to you from the Voice of America, Washington.